ဝေဖန်မှုတွေမြင့်တက်နေတဲ့ငိမ့်စုစည်းလို့ခေါ်တဲ့ငိမ့်ချန်းစွာစုဝေးခြင်းနဲ့ငိမ့်ချန်းစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုအမျိုးသားလွှတ်တော်မှမနေ့ကအကြည့်ပြုလိုက်ပါတယ်။ငိမ့်ချန်းစွာစုဝေးလှည့်လည်မယ်ဆိုရင်ပြုလုပ်မဲ့အစီအစဉ်ခမန်းလူဦးရေခမန်းကုန်ကျစရိတ်နဲ့ကုန်ကျခံရမယ့်ပုဂ္ဂိုလ်အဖွဲ့အစည်းတို့အပြင်ဆက်သွယ်ရမယ့်လိပ်စာအပြည့်အစုံကိုဖော်ပြရမယ်လို့ပြင်ဆင်အတည်ပြုလိုက်တာပါ။ဒီငိမ့်စုစီဥပဒေကိုအရင်တမရဟောင်းဦးသိန်းစိန်လက်ထက်2021ခုနှစ်ဒီဇင်ဘာမှာပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အခု NLD ဦးဆောင်တဲ့အစိုးရလက်ထက်မှာပထမအကြိမ်ပြင်ဆင်ခဲ့ပါသေးတယ်။ဆက်နပ်ပြမယ်ဆိုရင်မြို့နယ်ရဲတပ်ဖွဲ့မှူးထံကိုခွင့်ပြုချက်တောင်းခံရမယ်ဆိုတဲ့အချက်ကိုပြင်ခဲ့ပါတယ်။အခု NLD အစိုးရလွှတ်တော်နှစ်နှစ်ကာလမှာပြင်ဆင်ချက်ကိုတော့ပြည်သူတွေကကန့်ကွက်ဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်လာခဲ့ပါတယ်။အခုပြင်ဆင်လိုက်တဲ့ဥပဒေချမ်းနဲ့ပတ်သက်ပြီးကချင်ပြည်နယ်ရဲကွန်ရက်ကဒေါ်ခွန်ကြာက
အခုပြင်ဆင်လိုက်တဲ့ဥပဒေချမ်းကတော့ဒီကျမတို့ပြည်သူလူထုရဲ့ဒါလုံးလတ်စွာထုတ်ဖော်ပြောဆိုခွင့်ပြည်သူတွေလိုအပ်အရေးအရာတွေကိုထုတ်ဖော်ပြောဆိုခွင့်ကိုလုံးဝပယ်ပေးလိုက်တယ်လို့ဖြစ်နေပါတယ်ပြောတဲ့လူအကုန်လုံးဟာသက်ဆိုင်ရာအုပ်ချုပ်ရေးဘက်ကနေခွင့်ပြုတဲ့သူတွေကပဲပြောလို့ရတော့မဲ့သဘောအကယ်၍များပေါ့ဒီဟာကိုအစိုးရတရက်ကိုထောက်ပြဆရာလို့ဆန္ဒဖော်ထုတ်တယ်ဒါမှမဟုတ်လူစုလူဝေးလုပ်တယ်ဆိုလို့ရှိရင်တောင်မှဒီဟာအချိန်မီတရားဆွဲဆိုနိုင်တယ်ဆိုတဲ့အခါမှာဘယ်သူမှထုတ်ဖော်ပြောမဲ့သူမရှိတဲ့အခြေအနေမျိုးလားဖြစ်သွားနိုင်တယ်ဒါမှမဟုတ်လို့ရှိရင်အရေးယူတဲ့အခါမှာထိတ်တဲ့ရင်ဆိုင်မှုတွေလည်းဖြစ်သွားနိုင်တဲ့အခါကျတော့အစွန်းနှစ်ဖက်စလုံးကိုရောက်စေနေပြီရှင့်ဒီဟာကကျမတို့ဒီမိုကရေစီနိုင်ငံတစ်ခုမှာကျမတို့ဒီအစိုးရကိုထိန်းတောင်းမှုဆိုတဲ့ကဏ္ဍကိုလုံးဝဖယ်ဖျောက်လိုက်ပြီးမှအစိုးရနဲ့ပြည်သူဟာရန်သူပုံစံမျိုးကိုခြောက်သွားစေတယ်ရှင့
်လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဒေါက်တာဒေါ်ညိုညိုသိန်းကလည်းအမျိုးသားလွှတ်တော်ရဲ့ဒီဆုံးဖြတ်ချက်ဟာတရားတဲ့ဥပဒေတွေစိုးမိုးဖို့အတွက်လွှတ်တော်မှာတာဝန်ရှိတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ပြောဆိုချက်နဲ့ဆန့်ကျင်နေတယ်လို့ဆိုပါတယ်
။အခု social media မှာနိုင်ငံရေးကိုနားလည်တက်ကြွတဲ့လူတွေကအခုဆိုလို့ရှိရင်လွှတ်တော်ဒီကျွန်ုပ်အားကိုစားမပြုပါဆိုပြီးအရေးတယ်ပေါ့နော်။အမျိုးသားလွှတ်တော်အနေနဲ့တကယ်ကိုလူလူလူကန်းစားအလွှာတီတီကအဖွဲ့အစည်းတီတီအဖွဲ့အစည်း230ကျော်ကထုတ်ပြန်ကြေညာထားတဲ့ဒီဥပဒေချမ်းကိုကန့်ကွက်တာပေါ့နော်ဒီဟာကိုခရင်မဆိုင်နိုင်ဘူးဆိုတဲ့အနေထားဖြစ်နေတယ်ပေါ့နော်ဒီဥပဒေကအားလုံးသိတဲ့အတိုင်းပဲမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရည်တည် channel ရောနောက်ဒေါ်အောင်ဆန်းစုကြည်ရဲ့မိန့်မှချက်တွေနဲ့ရောပေါ့နော်ဟိုဖြောင်းဖြောင်းပြီးဆန့်ကျင်တဲ့ဥပဒေတရားဖြစ်တယ်ပေါ့နော်အထူးသဖြင့်မနေ့ကလွှတ်တော်ကမဆုံးဖြတ်ခင်မနေ့ပိုင်း9နာရီမှာကဒေါ်အောင်ဆန်းစုကြည်ကတရားဥပဒေစိုးမိုးရေးနဲ့တရားမျှတကိုကြီးနိုင်ပေါင်းဆိုင်ရေးဤလာခံမှာပြောသွားခဲ့တာရှိတယ်ပေါ့နော်ဒီတရားတဲ့ဥပဒေကြီးစိုးမိုးဖို့အတွက်လွှတ်တော်မှာတာဝန်ရှိတယ်လို့ပြောတယ်အဲ့တော့လူလူလူရန်စာပေါင်းစုံ230ကျော်ကဒီဥပဒေကမတရားပါဘူးလို့ဟိုထုတ်ပြန်ကြေညာခဲ့တဲ့အပေါ်မှာလွှတ်တော်ကလှည့်လွှတ်ရှုလိုက်တဲ့သဘောပဲလို့ကျွန်တော်တို့ဟိုသတ်မှတ်ပါတယ
်လက်ရှိအချိန်မှာနိုင်ငံဟာဒီမိုကရေစီနိုင်ငံတစ်နိုင်ငံဖြစ်အောင်တည်ဆောက်နေတဲ့ကာလဖြစ်တဲ့အတွက်ဒီမိုကရေစီနိုင်ငံနေပြည်သူတွေလူလက်စွာပြောဆိုခွင့်တွေထုတ်ဖော်ရေးသားခွင့်တွေစုဝေးခွင့်တွေရှိရမယ်လို့ထောက်ပြတာတွေလည်းရှိနေပါတယ်။ပြည်ထောင်စုရှေ့နေများနဲ့ဥပဒေအထောက်အကူပြုများအဖွဲ့ရဲ့ဥက္ကဋ္ဌဦးကြည်မြင့်ကအခုပြင်ဆင်လိုက်တဲ့ဒီငိမ့်စုစီဥပဒေချမ်းဟာဒီမိုကရေစီနောက်ပြန်ဆုတ်သလိုဖြစ်နေမှာကိုစိုးရိမ်တယ်လို့ပြောပါတယ်
။သူတို့ညီလက်ရဲ့အထက်မှာအစိုးရပြဋ္ဌာန်းထားသောဥပဒေများနဲ့မဆန့်ကျင်လျင်ဆိုတဲ့ဥစ္စာကြီးဟာလေမင်းတို့ကလည်းအကြီးကြီးအဲ့ဒါမင်းတို့တဲ့ငါတို့အမည်မကူဆိုရင်အဲ့ဆိုက်ကျင်တဲ့ဟောက်ဆွဲသွင်းမယ်အဲဟောမပြူးဆိုရင်မသွင်းဘူးဆိုလို့ပြောတာရောက်နေတယ်အဲ့လောက်ကျယ်ပြန့်တဲ့ဟာကြီးကိုဥပဒေကိုပြတ်ထန်းတာအဘာသွားနေတယ်ဆိုတော့ဒီမိုကရေစီကိုနောက်ပြန်ဆုတ်တယ်သဘောဖြစ်နေစစ်အာဏာရှင်တွေအစိုးရဟိုတုန်းကလုပ်တာအဲ့တိုင်းပဲအဲ့တော့ဒီမိုကရေစီကနောက်မြန်ပြန်ဆုတ်နေပြီလားဆိုပြီးကျွန်တော်စိတ်ထိတ်ကြိုက်တယ်အဲ့ဒါတခုပါပဲပြန်တဲ့ဟာတွေပတ်သက်လို့ကတော့ကျွန်တော်နားလဲပါတယ်အဲ့ဒါပဲကျွန်တော်ကစိတ်မကောင်းတာဒါနောက်ပြန်ဆုတ်နေပြီလားဒါဒီမိုစီသွားမဲ့ဒါရင်ကဒီလိုမလုပ်ရဘူးလေအာနာရှိရင်တမျိုးအာနာမရှိရင်တမျိုးမလုပ်ရဘူးလေသူကတသမတ်ထက်ပဲသွားရမှာပေါ့နော်ပိုးပြီးတိုးတက်ရမှာပေါ့နောက်ပြန်မဆုတ်ရဘူးပေါ့
အခုအမျိုးသားလွှတ်တော်မှာပြင်ဆင်လိုက်တဲ့ငိမ့်စုစီဥပဒေချမ်းမှာပြိပခဖြစ်เสียအချက်တွေကိုတွေ့မြင်ရတဲ့အတွက်ပြည်သူလွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်တို့ကပြန်လည်ပြီးတုံ့တက်ဖို့လိုအပ်မယ်လို့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဦးရထွန်းကလည်းထောက်ပြပါတယ်
ဒီဆန္ဒပြပွဲတွေကိုငွေကြေးထောက်ပံ့ပြီးတော့စီယုံဆုံးစော်ပြီးတော့ဆန္ဒပြတာတွေရှိလာတဲ့အခါကျတော့အဲဒီအစိုးရကအဲ့ဒါတွေအပေါ်မှာကန့်တပ်ပြင်ပုံရပါတယ်ကျွန်တော်တဦးချင်းသဘောအရဆိုရင်တော့ငွေကြေးထောက်ပံ့ပြီးတော့ဘလောက်ပေးမယ်ဘလောက်ပေးမယ်ဆိုပြီးတော့အဲ့လိုမျိုးဆွဲတဲ့ဥစ္စာကတော့ကန့်တပ်တင်တယ်လို့ယူဆပါတယ်ဟိုတချို့ကတော့တကယ်ဆန္ဒပြခြင်းလို့မဟုတ်ဘူးဆန္ဒပြခြင်းနဲ့အကြောင်းအရာကိုသိပြီးသဘောပေါက်နားလည်လို့လည်းမဟုတ်ဘူးဒီငွေကြေးရမယ်ဆိုတော့ညော့ကိုချက်နဲ့ဆန္ဒပြပွဲကိုပါတာပေါ့ အော့ဒါမျိုးကနိုင်ငံတကာမှာလည်းကျွန်တော်တို့သိရသလောက်ဆိုရင်တလွဲတွေဖြစ်သွားတာတွေရှိတယ်ဥပမာယူကရိန်းမှာဆိုလို့ရှိရင်ဆန္ဒပြတဲ့လူတွေကိုဒေါ်လာဘလောက်ထောက်ပံ့တယ်ဆိုတာနဲ့အဲဆန္ဒပြတဲ့လူတွေများအများကြီးရောက်လာပြီးတော့ဆန္ဒပြကြရင်လည်းတမရပြုတ်တဲ့အထိပါဖြစ်သွားတာပေါ့နော်အခုမှမလဲအဲ့ဒီဟာမျိုးတွေမဖြစ်အောင်ပေါ့ကန့်တတ်တာပေါ့သို့တော်လဲဒီမှာကငွေကြေးမထောက်ပံ့ရလို့ငွေကြေးထောက်ပံ့ခြင်းမပြုရနော်မိမိဆန္ဒအလျောက်ဆန္ဒပြခြင်းမဖြစ်ရမယ်လို့ရှင်းရှင်းလင်းလင်းပြောဆိုထားတာမျိုးမဟုတ်ဘဲနဲ့ငွေကြေးထောက်ပံ့မယ်ဆိုရင်လဲထောက်ပံ့မဲ့သူဘလောက်ကုန်ကြမလဲဆိုတာခံမှန်းခြင်းနဲ့ဘသူကထောက်ပံ့မလဲဆိုတာကိုပေါ်ပြရမယ်ဆိုပြီးတော့အဲ့ဒါလဲခွင့်ပြုထားရတယ်အမှန်တကယ်ကတော့ဆန္ဒပြဖို့စီယုံနဲ့လှုံ့ဆော်တယ်ဆိုလို့ရှိရင်စီယုံလှုံ့ဆော်တဲ့လူကတော့သူကဘာကြောင့်ဆန္ဒပြတဲ့နယ်ဆိုတဲ့ဥစ္စာတော့ဘယ်ဆန္ဒပြဝဲမှုဆိုရှိမှာပဲအဲ့လိုနှုတ်နဲ့လှုံ့ဆော်လို့ဆန္ဒပြဝဲကိုပါတာဆန္ဒပြဝဲကိုဝင်လာတာကအရေးယူတဲ့နယ်လို့ကျွန်တော်တော့မထင်ဘူးဒါကြောင့်မလို့ပြည်သူ့လွှတ်တော်နဲ့ပြည်အောင်စုလွှတ်တော်ကပြန်ပြီးတော့အနေချာသုံးသပ်ဖို့လိုလိမ့်မယ်လို့ကျွန်တော်ယူဆပါတ
ယ်ဒါကတော့မြို့သားလွှတ်တော်မှာမတ်လ9ရက်မနေ့ကအတည်ပြုလိုက်တဲ့ငင်းကျန်းစွာစူဝေးကွင်းနဲ့ငင်းကျန်းစွာစီတန်းလှလဲကွင်းဆိုင်ရာဥပဒေကြမ်းနဲ့ပတ်သက်ပြီးတုံ့တက်သူတွေရဲ့အမြင်တွေကိုကြားခဲ့ရတာပါရှင်